アメリカン製薬会社ファイザーနဲ့ဂျာမနီကဘိုင်ယိုအန်တက်တို့ကသူတို့ရဲ့ COVID-19 ကာကွယ်ဆေးကိုအရေးပေါ်သုံးဆွဲခွင့်ချက်ထားပေးဖို့အတွက်အမေရိကန်အစားအသောက်နဲ့ဆေးဝါးစီမံခန့်ခွဲရေးဌာန FDA မှာတောက်ကြံနေကရှောက်ထားခဲ့တယ်လို့ပြောပါတယ်။ဒါပြန်တကယ်လို့ခွင့်ပြုချက်ရမယ်ဆိုရင်ရပြီးနိုင်ပိုင်းအတွင်းမှာပဲစပြီးဖြန့်ပြေးဖို့အသင့်ရှိကြောင်းလည်းပြောပါတယ်။သူတို့ရဲ့ကာကွယ်ဆေးအတွက်စမ်းသပ်မှုတွေကနေအခုချိန်ထိဒီဆေးနဲ့ပတ်သက်ပြီးစိတ်ပူစရာကောင်းတော့အောင်ဆိုးရတဲ့ထိခိုက်မှုမရှိသလိုထိရောက်မှုနှုန်းကလည်း95ရာခိုင်နှုန်းရှိတာတွေ့ရတဲ့နောက်အခုလိုလျှောက်ထားခဲ့တာလို့လည်းပြောပါတယ်။အမေရိကန်နိုင်ငံက FDA အပြင်ဩစတြေးလျ၊ကနေဒါ၊ဥရောပ၊ဂျပန်နဲ့ဗြိတိန်နိုင်ငံတွေမှာလည်းအလားတူလျှောက်ထားခဲ့ကြောင်းနဲ့တခြားကမ္ဘာတစ်လောကနိုင်ငံတွေမှာရှိတဲ့ဆေးသုံးဆွဲခွင့်အတည်ပြုပေးတဲ့ဌာနတွေမှာပါလျှောက်ထားဖို့စီစဉ်နေတယ်လို့လည်း Pfizer နဲ့ BioNTech တို့ကထုတ်ပြန်တဲ့ညညာချက်မှာဖော်ပြပါတယ်။အမေရိကန်နိုင်ငံရဲ့ကူးစက်ရောဂါဆိုင်ရာအထူးကျန်းကျင်သူဒေါက်တာအန်ထိုနီဖောက်ချီကတော့အခုလိုကာကွယ်ဆေးတွေထုတ်ဖို့အတွက်အမြန်လုပ်နေတာနဲ့ပတ်သက်ပြီးလူလူကစိုးရိမ်စိတ်ပူနိုင်တာကိုသူနားလည်ကြောင်းနဲ့ဒီကာကွယ်ဆေးတွေဟာစိတ်ချမှုရှိတယ်ဆိုတာသူယုံကြည်ကြောင်းချက်တဲ့ပင်းနဲ့သမရအင်ဗျူသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဒီရောဂါအတွက်အလားလာရှိတဲ့အလားတူကာကွယ်ဆေးကို Pfizer အပြင် Moderna ကလည်းရပြီဖြစ်တဲ့အတွက်သူတို့လည်းလာမယ့်သတင်းပတ်တွေအတွင်းအရေးပေါ်အခြေအနေသုံးဆက်ခွင့်ပေးရှောက်ထားဖို့စီစဉ်နေတယ်လို့ပြောပါတယ်။